အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကလူမှုဖူလုံရေးရုံးတစ်ခုမှာဇနီးမောင်နှံနှစ်ဦးရဲ့ဗုဒ္ဓဟူးနေ့ကလူတွေကိုအစုလိုက်ပြုံလိုက်ပြစ်ခတ်တပ်ဖြတ်ခဲ့မှုဟာအကြမ်းဖက်လို့ရဟုတ်မဟုတ်အမေရိကန်စုံစမ်းစစ်ဆေးရေးဗျူရို FBI တာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေကြပါပြီ FBI ရဲ့ Los Angeles ရုံးလက်ထောက်ကြီးကဒေးဗစ်ဘောင်ဒစ်ကတော့လူအမြောက်များတည်စေအောင်တေချာကြွတင်စီစဉ်မှုအချက်လက်တွေအပါအဝင်တခြားသက်တည်ထောက်ထားတွေကအကြမ်းဖက်လို့ရတစ်ခုဖြစ်နိုင်တဲ့အလားအလာတွေတွေ့ရတယ်လို့ပြောဆိုခဲ့ပါတယ်ဒီကြထောက်ထားတွေနဲ့ပတ်သက်လို့တော့သူကမပြောဆိုပေမဲ့ကွဲနေတဲ့လက်ကင်ဖုန်းတွေကိုပြစ်ခတ်မှုအတွင်းလူတွေတိတ်ဆုံးခဲ့တဲ့နေရာနီးအမိုက်ပုံတစ်ခုမှတွေ့ရှိခဲ့တယ်လို့သူကပြောဆိုပါတယ်။ဒါအပြင်တန်လျာရှိသူတွေနဲ့တခြားလူတွေကြားဖုန်းအဆက်အသွယ်တွေကနေတန်ဖိုးရှိတဲ့အချက်လက်တွေရကောင်းရလာနိုင်တယ်လို့လည်းပြောပါတယ်။ပါကစ္စတန်နိုင်ငံသူဇနီးသည်တက်ဖင်မာလစ်ကပြစ်ခတ်မှုတွေစတဲ့အချိန်မှာ IS တွေးကြွအဖွဲ့ပေါ်တစ်ဆာခန့်တဲ့အကြောင်း Facebook message တခုဖော်ပြခဲ့ပြီးလူစုလိုက်ပြုံလိုက်တစ်ခတ်တက်ပြတ်မှုမှာပါဝင်ပတ်သက်ခဲ့တယ်လို့သတင်းမီဒီယာတွေကဖော်ပြနေတာတွေကိုတော့ Mr. Boundless ကအတိအပြုပြောဆိုတာမျိုးမရှိခဲ့ပါဘူး FBI ညွှန်ကြားရေးမှူး James Comey ကတော့ဒီဇနီးမောင်နှံဟာအကြမ်းဖက်အုပ်စုတစ်ခုဒါမှမဟုတ်ကိုယ်ရက်တစ်ခုခုနဲ့ဆက်နွယ်နေတဲ့အချက်အလက်မတွေ့ရတယ်လို့ဒီကိစ္စနဲ့ပတ်သက်တဲ့အထောက်အထားတော်တော်များများကလည်းအတိအပယ်မရှိဘူးလို့ပြောဆိုခဲ့ပါတယ်